ဒီနေ့ရှေ့ဒီဥက္ကဋ္ဌတက်ခံရတဲ့အမှုကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်နေရတဲ့အောင်ဝင်းထွန်းအမခံရသွားတယ်လို့ကြားသိရတယ်ခင်ဗျ။အဲ့ပေါ်မှာဗာမြန်ပြောချင်လဲဗျာဆရာ
။အောင်ဝင်းထွန်းတရားစုစုတဲ့ပုံမှားကစောချက်တင်တဲ့ပုံမှားပေါ့ဗျာ။ရာဇဝတ်မှုပုံမှားနေရာနဲ့ဆက်နှစ်ပေါ့နော်။နေရာဆက်နှစ်ဆိုတာအမခံပေးနိုင်တဲ့ပုံမှား။သူ့ဒါလည်းစောချက်တင်ထားတယ်ပေါ့နော်။စောချက်တင်ထားတဲ့အကြောင်းတရားရုံးကနေသူ့အမခံပေးရပါတယ်။အဲ့အမခံပေးတဲ့ဆိုတဲ့ဟာဥပဒေပြဋ္ဌာန်းချက်အရာမြင့်တယ်လို့ပြောရမှာပါ။ဒါပေမဲ့အမခံပေးတဲ့ဆိုတဲ့ကိစ္စတစ်ခုမှာချက်သုံးချက်ပေါ်ချိခံပြီးအမခံကိစ္စကိုစဉ်းစားကြတော့ဗျာ။သူ့ပြစ်ဒဏ်ချမှတ်ခံရတဲ့ကိစ္စကသူ့ရဲ့ပြစ်ဒဏ်ဟာတကယ်လို့ပြုမှုထင်ရှားစီရင်မယ်ဆိုရင်ထောက်နာငါးနှစ်စီကြာခံနိုင်တယ်ပုံမှန်ဖြစ်တော့ညာလည်းပဲဥပဒေကအမခံပေးနိုင်တယ်လို့ပြဋ္ဌာန်းလိုက်တဲ့ကြောင့်အမခံပေးတာဆိုချင်တော့ဥပဒေပြဋ္ဌာန်းခြင်းနဲ့ညွတ်ပါတယ်။ဒီရတဲ့ချက်ကထပ်ပြီးတိတ်ချောင်မဲ့လို့မဟုတ်ဘူးဆိုတဲ့အချက်တစ်ချက်နဲ့ပတ်သက်လို့ရတယ်။သူကခိုင်ခိုင်လုံလုံအမခံတင်ပြနိုင်မယ်ဆိုလို့ရှိရင်ထပ်ပြီးတိတ်ချောင်မဲ့လို့မဟုတ်ဘူးဆိုတဲ့အချက်ကလည်းပဲကျွန်တော်တို့ဒီဟာလက်ခံနေပွဲအကြောင်းရှိပါတယ်။ကျွန်တော်တို့ဒီအချိန်မှာကျွန်တော်တို့အနေနဲ့ဒီအမခံပေးခြင်းနဲ့ပတ်သက်တဲ့တတိယတစ်ချက်ဖြစ်တဲ့သက်သေဒီအလုံးဖြည့်ဆည်းနိုင်တယ်ဖြည့်ဆည်းနိုင်တယ်ဆိုတဲ့အချက်နဲ့ပတ်သက်လို့ရတော့ကျွန်တော်တို့စိတ်ထဲမှာပြန်လည်စဉ်းစားမယ့်ကိစ္စတစ်ခုဖြစ်တယ်ဆိုတဲ့အချက်ပြောကြပါတယ်သူတို့ရဲ့သဘောထားကျွန်တော်တို့ဒီမှုမှာစောကျစ်တင်းနေမတင်းနေရှောက်ကျက်ပေးတဲ့အခါမှာခမင်းဝအောင်စားရဆိုတဲ့လူတစုပေါ့နော်လူတစ်ယောက်ကနေပြီးတော့တရားရုံးကိုလာပြီးတော့လူသက်တည်းရခံရအားလုံးကသူတို့ကအပိတ်ကူညီတယ်ဆိုတဲ့အကြောင်းပေါ်ရှင်းခံပြီးတော့ကျွန်တော်တို့ဒီကိုလာခဲ့ကြတယ်ပေါ့ဒီလိုလုပ်တဲ့ဟာဆိုလို့ရှိရင်ကျွန်တော်တို့ဥပဒေညီတရားစီရင်နေတဲ့တရားစီရင်နောက်ဆက်ပေးတာပဲအရောက်မလို့တဲ့သူတို့ကိုပုံမှန်905ခါဝင်တဲ့တရားဆွဲရခါကျတော့ထပ်ပြီးနေကြပေါ့အဲ့ဒီလူတွေအားလုံးကအဲ့ဒီနေ့မှာကျွန်တော်တို့တရားရုံးလာရောက်တဲ့အကြောင်းအရာပါလဲဆိုလို့အဲ့လူ၄ဦးတည်းကကျွန်တော်သိသော်ကနှစ်ဦးပေါ့ဗျာနှစ်ဦးကထောက်တူတူကြကြတယ်အဝင်းစော်တို့အဝင်းထွန်းတို့အင်းနေတဲ့သူထောက်တူတူကြကြတယ်ထောက်တူကြတဲ့အခါမှာဘယ်လိုကြောင့်ထောင်ကြတဲ့အချုပ်သားနဲ့ရောပြီးတော့ဓာတ်ပုံကြိုက်တယ်လဲဆိုတာဓာတ်ပုံတစ်ပုံပေါ်လာအဲ့ဓာတ်ပုံတစ်ပုံကပြောမှဆိုလို့ရှိရင်တော့ဒီလူ၄ဦးကအဝင်းထွန်းတို့အဝင်းစော်တို့အင်းနေတို့နဲ့ပတ်သက်တယ်ဆိုတဲ့ချက်ကပေါ်ပေါက်နေရပါတော့အယောင်မလို့အဲ့ဒီချက်ရပြောမှဆိုလို့ရှိရင်တော့တက်စီတွေအားလုံးဖျက်ဆီးနိုင်ဘူးဆိုတဲ့သူတို့ပြောစကားတရားဝင်ရဲ့သုံးသပ်ချက်ကပေါ်မှာကျွန်တော်တို့ပြန်လည်စဉ်းစားကြိုးကျင်ပါရဲ့။မကန်ပြီးရင်ကဥပဒေညီညွတ်တာမှန်တော်လည်းပဲမလို့အဲ့အာဘကန်ပြီးလို့မရဘူး။တရားစီရင်စနစ်ကိုပုတ်ခတ်စော်ကားရဲ့လူအလုံးအာဘကန်ပြီးလို့မရပါဘူး။ဒီနေ့အရင်တော့ပြောမယ်ဆိုရင်တက်တေကိုဖျက်မစီးနိုင်ဘူးပြောလို့မရတဲ့အခြေအနေတစ်ခုပါ။အဲ့တော့ဒီနေ့နဲ့ပေါင်းပါဒီအလုံးကတယောက်လွတ်သွားတဲ့ဆိုလို့ရှိရင်တနေ့အပိုင်းနဲ့ပတ်သက်ပြီးတော့သူတို့ကတက်တေစီအလုံးကိုအပြင်ပြပနေရနေပြီးတော့ဖျက်ဆီးဘူးလို့ပြောလို့မရပါဘူး။ဒါကြောင့်မလို့ဒီချက်နဲ့ပတ်သက်လို့ကျွန်တော်ဒီကဲမှာကျင်းနေဖို့မရှိဘူးလို့ပဲကျွန်တော်ပြောရအောင
်အောင်ဝင်းထုံးကိုအမကန်ပေးလိုက်တာရောဆရာအမကန်ဂျေးအနေနဲ့ရောဘယ်လိုမျိုးတရားရုံးကတတ်မှတ်ထားတာရှိလဲဗျအ
မကန်ဂျေးကတော့ဟို3500တန်းခံဝင်သူတစ်ဦးနဲ့အမကန်ပေးလိုက်တာဖြစ်ပါတယ
်ဒီအမှုတစ်ခုလုံးပေါ်တုံးသက်ချင်တဲ့အချက်များဘာများရှိမလဲဗျအ
မှုတစ်ခုလုံးပေါ်တုံးသက်ချင်တဲ့ဆန္ဒကတော့ကျွန်တော်တို့အနေနဲ့ကတော့ဒီအမှုဓာတ်ရက်ပို့ပြီးတော့ view ဆိုက်ဖို့လိုလာပြီဆိုတော့ကျွန်တော်ချက်ပေးခေါလောနာတစ်ခုကိုကျွန်တော်ကြားရတာပါအဘိလို့ဆိုတော့ဒီအမှုတစ်ခုကိုစဉ်းစားတဲ့အခါမှာတရားရုံးကနေပြီးတော့ဥပဒေညီဆောင်ရွက်မယ်လို့ပြောကြတယ်ဥပဒေရုံးကလည်းဥပဒေညီဆောင်ရွက်မယ်လို့ပြောကြတယ်ဒါပေမဲ့ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဓာတ်ရက်ပို့ပြီးတော့ကျွန်တော်တို့အခုပေါ်မှာအာယုံဆိုင်ပြီးဆောင်ရွက်ဖို့အတွက်ကိုဆိုလို့ရှိတော့ကျွန်တော်တို့ကတုံးအားပေးရမယ်လို့ထင်ပါတယ်ကျွန်တော်တို့ဘက်ကရိုးရီရိုးရဲဖြစ်မအောင်ငကိုရေရဲမလို့လောက်ရိုးရီရိုးရဲဖြစ်ကြလို့လည်းပဲတစ်ချိန်လုံးကျွန်တော်တရားရုံးမှာကန့်ကွက်မှုတွေတင်ပြမှုတွေစောင့်ထားမှုတွေရှိခဲ့ပါတယ်
ဆရာအရဖေးတနင်္ဂနွေကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါ